အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကမြန်မာအပါအဝင်ပြည်ဝင်ခွင့်ကတ်သတ်တဲ့နိုင်ငံတွေကိုတောက်ကြနေမှာတရားဝင်ကြေညာလိုက်ပြီဖြစ်ပါတယ်။သမ္မတအီမီရောကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြည်ဝင်ခွင့်ဗီဇာကတ်သတ်ခံရတဲ့ခုနှစ်နိုင်ငံစီးကိုဖော်ပြထားတာမှာအီရန်၊လစ်ဗျာ၊မြောက်ကိုရီးယား၊ဆီးရီးယား၊ဗင်နီဇွဲလား၊ယီမင်နဲ့ဆိုမာလီယာနိုင်ငံတို့ပါဝင်ပါတယ်။မြန်မာ၊အီရီထရီးယား၊ကီရီဂစ္စတန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကလူတချို့အတွက်အမေရိကန်ပြည်ထောင်စုအတွင်းရွှေ့ပြောင်းနေထိုင်ခွင့်ဗီဇာ၊ immigrant visa ထုတ်ပေးတာကိုကန့်သတ်လိုက်တယ်လို့ဆူဒန်နဲ့တန်ဇန်နီးယားနိုင်ငံတွေကနိုင်ငံသားတချို့ကို visa lottery လို့ခေါ်တဲ့ green card ကန့်ဆန်းမဲတဲ့မှာပါဝင်ခွင့်ကိုကန့်သတ်ပိတ်ပင်လိုက်ကြောင်းလည်းဖော်ပြထားပါတယ်။အဲ့လိုကန့်သတ်ခံရတာဘယ်လိုအမျိုးအစားတွေလဲဆိုတာကိုတော့အတိအကျဖော်ပြမထားပါဘူး။အခုလိုထုတ်ပြန်တဲ့ကန့်သတ်ချက်တွေအရကမ္ဘာလက်ခီးတဲ့အဖြစ်လာရောက်လဲပတ်လို့သူစီးပွားရေးလုပ်ငန်းနဲ့လာရောက်လို့သူအပါအဝင်ရွှေ့ပြောင်းနေထိုင်ဖို့လာတာမဟုတ်တဲ့ပြည်သူတွေကတော့ပြည်ဝင်ခွင့် visa ပိတ်ပင်ကန့်သတ်တဲ့အထက်မှာမပါဘူးလို့ဆိုပါတယ်။အစိုးရအဖွဲ့ဝင်ကြီးတွေရဲ့အကြံပေးချက်နဲ့အညီအမျိုးသားလုံခြုံရေးကိုရှေ့ရှုပြီးသမရအနေနဲ့ဒီကြေညာချက်ကိုထုတ်ပြန်ခြင်းဖြစ်တယ်လို့ဆိုပါတယ်။အချမ်းဖက်လုံငါရာဇဝတ်မှုလူပုဂ္ဂိုလ်တိုးညှိစီအတွက်လိုအပ်တဲ့သတင်းအချက်အလက်စတဲ့အမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ခြင်းမရှိတဲ့တိုင်းပြည်တွေအနေနဲ့အခုလိုပြည်ဝင်ခွင့် visa ကန့်သတ်ခြင်းခံရနိုင်တယ်လို့လည်းသမရအင်ပြည်တော်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အကြောင်းမျိုးမျိုးကြောင့်ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်လို့သူတွေရွှေ့ပြောင်းနေထိုင်လို့သူတွေအနေနဲ့အဲ့ဒီလုံခြုံရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုပြည့်မီဖို့လိုအပ်ကြောင်းလည်းဖော်ပြထားပါတယ်။2018ခုနှစ်စက်တင်ဘာလနောက်ပိုင်းတုန်းကလည်းချတ်၊အီရန်၊လစ်ဗျာ၊မြောက်ကိုရီးယား၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ယီမင်စတဲ့ရှစ်နိုင်ငံကခီးသွားတဲ့အမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်အပေါ်ကန့်သတ်ချက်အသစ်တွေပါဝင်တဲ့ခီးသွားလာခွင့်တာမြင့်ချက်ပြင်ဆင်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးထုတ်ပြန်ထားပြီးဖြစ်ပါတယ်။အဲ့ဒီကြေညာချက်ထုတ်ပြန်တော့ကတော့အကြမ်းဖက်ဝါဒဆိုင်ရာတခြားကိစ္စရပ်တွေမှာအမေရိကန်နဲ့သတင်းအချက်လက်မျှဝေဖို့သုံးနိုင်ငံကငင်းဆန်ခဲ့တယ်လို့အမေရိကန်အစိုးရကတာဝန်ရှိသူတွေကပြောခဲ့ပူပါတယ်။